ဒါပေမဲ့ဂျိုးဘိုင်ဒန်ရဲ့၃ရက်ကြာတောင်ကိုရီးယားနိုင်ငံခရီးစဉ်မှာဟွန်ဒေးကုမ္ပဏီကအမေရိကန်နိုင်ငံမှာ10ဘီလီယံတန်ဖိုးရှိမဲ့ပြစ်စစ်ကားထုတ်လို့ရေးနဲ့အဲ့ဒီလုပ်ငန်းဆက်နွယ်တဲ့နီးပညာပိုင်းဆိုင်ရာနယ်ပယ်တွေမှာယင်းနီမြုပ်နှံဖို့သဘောတူလိုက်ပါတယ်။ဟွန်ဒေးကုမ္ပဏီဟာအမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာဒေါ်လာ 5.5 ဘီလီယံတန်ဖိုးရှိပြစ်စစ်ကားဆက်ယုံနဲ့ဘက်ထရီဆက်ယုံကိုတင်မာဖြစ်ပါတယ်။နောက်ထပ် 5 ဘီလီယံကိုတော့အလိုအလျောက်မောင်းနိုင်တဲ့ကားတွေနဲ့တခြား AI လို့အတူတည်ကြတဲ့ဉာဏ်ရည်ထူးဆိုင်ရာနီးပညာလုပ်ငန်းတွေမှာယင်းနီမြုပ်နှံမှာဖြစ်တယ်လို့ဟွန်ဒေးကုမ္ပဏီရဲ့အလုံးမှုဆောင်အရာရှိယူဆန်ချန်ကသမ္မတဘိုင်ဒန်နဲ့အတူကြေညာခဲ့ပါတယ်။ရက်စစ်ကားတွေဟာကျွန်တော်တို့ရာသီဥတုဆိုင်ရာကြီးမန်းချက်တွေအတွက်ကောင်းပါတယ်။အလုပ်တွေအတွက်လည်းကောင်းပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်လည်းကောင်းပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဟွန်ဒေးရက်စစ်ကားဆက်ယုံဟာအလုပ်သမား8100ခန့်ထားမှဖြစ်ပြီးတစ်နှစ်ကိုကား3သိန်းထုတ်လုပ်မှဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်အလာဘဲလ်မြို့မှာနောက်နှစ်အစောပိုင်းမှာစတင်တည်ဆောက်မှာဖြစ်ပြီး2025မှာစတင်ထုတ်လုပ်နိုင်မှာဖြစ်ပါတယ်။အမေရိကန်မှာယင်းနှိမ့်နှံတဲ့တောင်ကိုရီးယားကုမ္ပဏီတွေဟာသမ္မတအဖွဲ့ဝင်အလုပ်သမားတွေကိုခန့်ထားတင်တယ်လို့လဲ။တပ်ပရဂျိုးဘိုင်ဒန်ကတောင်ကိုရီးယားက Samsung ကုမ္ပဏီကိုတွားရောက်ဆင်မှာတိုက်တွန်းခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီလိုခန့်ထားဖို့ကတော့ကုမ္ပဏီတွေဘက်ကဘာကတိကွက်မှပေးထားတာမရှိပါဘူး။